အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ NLD ပါတီရဲ့ရွေးကောက်ပွဲကြီးညာစရမ်းမှာစစ်မှန်တဲ့ဒီမိုကရေစီကိုဖြစ်ထွန်းစေမဲ့အခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့ဦးတည်ချက်ကိုဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရဟာအခြေခံဥပဒေကိုပြင်ဆင်ရမလိုတဲ့ပြုပြင်ရေးကိုလည်းစတင်အကောင်အထည်ဖော်နေတာတွေ့ရကြောင်းဥအောင်ခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ရှင်းလာကျင်းပမဲ့ရွေးကောက်ပွဲအတွက် NLD ပါတီက28မျက်နှာကြီးညာစရန်ထုတ်ဝေထားပါတယ်။အွန်လိုင်းခိုင်ဖို့မဲပေးစုဒီမိုကရေစီမှန်ကန်ရေး NLD ကိုဒုမဲပေးဆိုတဲ့ကြွေးကြော်သံတွင်တဲ့အတူဥတည်ချက်3ရပ်ကိုဖော်ပြပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးစစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းမဲ့အခြေခံဥပဒေပေါ်ပေါက်ရေးရေးရှည်တည်ထောင်ခိုင်မြဲမဲ့လုံခြုံဖွံ့ဖြိုးတိုးတက်ရေးစားရဲ့ဥတည်ချက်တွေဖြစ်ပါတယ်။ဒီရေးရအကောင့်ထေပေါ်အောင် NLD အစိုးရရဲ့ဒုတိယ9နှစ်သက်တမ်းမှာဆက်လက်ကြိုးပမ်းမယ်လို့ကတိပေးလိုက်တာပါပဲ။ဒီမိုကရေစီနည်းလမ်းနဲ့ပြည်သူကရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရရဲ့ဘူဟာရအတိုင်းတပ်မတော်ကရပ်တည်နိုင်ဖို့လဲကြိုးပမ်းမယ်လို့ဆိုပါတယ်။နောက်ပြီးတော့တရားဥပဒေစိုးမိုးရေးအတွက်ဥပဒေအတန်းဆောင်ရွက်တဲ့ရဲတပ်ဖွဲ့ပေါ်ပေါက်လာဖို့နဲ့ပြည်သူချစ်ခင်အားကိုးတဲ့ရဲအဖွဲ့ဖြစ်လာအောင်လဲကြိုးပမ်းမယ်လို့ဆိုပါတယ်။ဒီမိုကရေစီကိုဖြစ်ထွန်းစေမယ့်အခြေခံဥပဒေပေါ်ပေါက်ရေးကိုလည်း NLD ပါတီကမျက်ကြည်ပြတ်မခံတာတွေ့ရပါတယ
်။ဒီမိုကရေစီလမ်းကြောင်းကိုပိတ်ဆို့နေတဲ့2008အခြေခံဖွဲ့စည်းပုံပြင်ဆင်မှုခက်ခဲနေတာကိုကြည့်ပြီးစိတ်ပြတ်နေရင်မိမိကိုယ်ကိုမိမိချုပ်ချယ်ထားသလိုဖြစ်နေတယ်လို့ဩဂုတ်လ24ရက်နေ့ထုတ် Frontier စာဆောင် Editor အဘောကဆိုပါတယ်။လက်ရှိအခြေခံဥပဒေကြောင့်ဒီမိုကရေစီဖြစ်ထွန်းမှုမဖြစ်နိုင်ပေမဲ့နိုင်ငံရေးလို့လို့မရဘူးလို့မပြောနိုင်ပါဘူး။ခွင်တူးကံညင်သူတွေကသာအပြောင်းအလဲနဲ့ပြုပြင်ရေးမလုပ်ချင်ကြတာပါ။အခြေခံဥပဒေကိုမပြင်ဘဲတရားစီရင်ရေးဌာနကိုပြုပြင်ပြောင်းလဲနေပါလေ။တရားမျှတပြီးဗက်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ထူထောင်မယ်လို့ NLD ကြေညာစာမ်းမှာဖော်ပြထားတာဟာအခြေခံဥပဒေကိုပြင်ဆင်ရမလိုတဲ့အလုပ်ဖြစ်ပါတယ်။ပြည်သူ့အတွက်တရားမျှတပြီးဗက်လိုက်မှုကင်းတဲ့တရားစီရင်ရေးစနစ်ဟာဒီမိုကရေစီရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒီစနစ်အကောင့်တွေဖော်တာကောင်းပေမဲ့အခုတော့ငញ្ញမ်းရေးလှုပ်ရှားသူတွေကိုဖမ်းဆီးနေတော့မှဖြစ်ပါတယ
်အခြေခံဥပဒေကိုမပြင်ဘဲပြုတ်ပြင်ပြောင်းလဲရေးလုပ်တာကို NLD အစိုးရကပြသနေပါတယ်ထွေအုပ်လို့ခေါ်တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကို2018ဒီဇင်ဘာလ28ရက်နေ့ကစပြီးပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းဖွဲ့စည်းနိုင်တာဟာ NLD အစိုးရရဲ့ထင်ရှားတဲ့ပြုတ်ပြင်လုပ်ငန်းတစ်ခုဖြစ်ပါတယ်အစိုးရအုပ်ချုပ်ရေးရန်တရားကြီးကိုပြည်ထရေးဝန်ကြီးဌာနလက်အောက်ကဆွဲထုတ်နိုင်တာဟာဒီမိုကရေစီပြုပြင်ရေးအတွက်အလွန်အရေးကြီးတယ်လို့အာရှဖောင်ဒေးရှင်းကိုယ်စားလှယ်ဒေါက်တာမက်သျူးအာနော်လ်က2019မှာသုံးသပ်ဖူးပါတယ်ဒါဟာ NLD အစိုးရရဲ့အောင်မြင်မှုဖြစ်လို့အသေးချာထိမ့်သိမ့်ပြီးကောင်းမွန်အောင်လုပ်ရမယ်လို့ပညာရှင်ဒေါက်တာလက်လန်မက်ဒေါနော်လ်ကဇွန်လ17ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာရေးသားထားပါတယ်
အထွေထွေအုပ်ချုပ်ရေးဌာနဟာစေအစိုးရအဆက်ဆက်မှာနှစ်ပေါင်းများစွာရပ်တည်ခဲ့တာမို့ဝန်ထမ်းတွေထဲမှာအငြင်းစားစစ်ဖို့ကအများစုဖြစ်ပါတယ်။သူတို့ရဲ့အကြီးအကဲကစေဦးစီးချုပ်ဖြစ်ပါတယ်။အစိုးရဌာနတိုင်းမှာလည်းအငြင်းစားစစ်ဖို့တွေရှိပါတယ်။ရှောင်လို့မရနိုင်ပါဘူး။ပြည်ထရေးဝန်ကြီးစစ်ဖို့လက်အောက်ကထွေအုပ်ဌာနကိုအယက်သားလက်အောက်လွှဲပြောင်းလိုက်တယ်ဆိုပေမဲ့အယက်သားပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဟာလေတက်ကအငြင်းစားဗိုလ်မှူးကြီးဦးမင်းသူဖြစ်ပါတယ်။စစ်ဘူဟောင်းနေနဲ့လက်တွဲပြီးလုတ်ကန်ရင်ရတအုပ်ချုပ်ရေးစနစ်တည်ထောင်တဲ့သဘောဖြစ်ပါတယ်။ NLD အစိုးရရဲ့ရေရှည်တည်ထောင်ခံမြေဖုံမျိုးတွတ်တဲ့စီမံကိန်း2018ကနေ2030နဲ့ဆက်နွယ်ပြီးထွေအုပ်ဌာနကိုပြုပြင်သွားမယ်လို့2019နိုဝင်ဘာအစည်းအဝေးမှာဦးမင်းသူကပြောသွားပါတယ
်။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအထွေထွေအုပ်ချုပ်ရေးဌာနပါဝင်မယ်လို့ဦးမင်းသူကပြောပါတယ်။အခြေခံဥပဒေပုံမှန်260အရာတိုင်းနယ်ပြည်နယ်ထွေအုပ်ဦးစီးရဲ့ဌာနမှူးဟာတိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အထွေထွေမှူးလည်းဖြစ်ပါလေ။တိုင်းနယ်ပြည်နယ်မှာသီးခြားအုပ်ချုပ်ရေးရန်တရားမရှိတဲ့အတွက်တိုင်းနယ်ပြည်နယ်ရဲ့ထွေအုပ်ရုံးဟာတိုင်းနယ်ပြည်နယ်အစိုးရရဲ့ရုံးလည်းဖြစ်တယ်လို့အခြေခံဥပဒေကဆိုပါတယ်။တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးရလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့ထွေအုပ်ဌာနဟာတိုင်းနယ်ပြည်နယ်ရဲ့ရုံးအမှုတန်းလည်းဖြစ်နေပြန်ပါတယ်။တိုင်းနယ်ပြည်နယ်အစိုးရရဲ့လုပ်ငန်းမှာအထွေထွေအုပ်ချုပ်ရေးဌာနဟာအဓိကပါဝင်ပေနဲ့ပြည်ထောင်စုဝန်ကြီးကိုသာအစီရင်ခံဖို့တာဝန်ရှိပါတယ်။တိုင်းနယ်ပြည်နယ်အစိုးရဟာ သူ့ရဲ့အတွင်းရမှုခန့်တဲ့နေရာမှာအဆုံးအဖြတ်ပြင်မှတ်ခွင့်မရှိပါဘူး။ဒီပြဿနာဟာအထွေထွေအုပ်ချုပ်ရေးဌာနပြည်ပြင်းလှုပ်ရင်းပြည်လည်သွားဖွယ်ရှိပါတယ်။ဒါကြောင့်ဖက်ဒရယ်စနစ်ကိုအောက်ခြေကစပြီးတည်ဆောက်ရမှာထွေအုပ်ဌာနပြည်ပြင်းဟာအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။